စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအကြမ်းကျခံခဲ့ရတဲ့စစ်ပွဲလုပ်ငန်းရှင်ဦးမောင်ဝေပြန်လွတ်လာပြီလို့သူနယ်နီးစပ်တဲ့အတန်းဝန်ကအတည်ပြုပြောသလိုသူကိုယ်တိုင်ကလည်းအိမ်ပြန်ရောက်နေပြီဖြစ်ကြောင်းကိုဇွန်လ29ရက်နေ့ကလူမှုကွန်ရက်ပေါ်ကတစင်ပြောဆိုထားပါတယ်။အိမ်ပြန်ရောက်လာတဲ့အတွက်ကန်ဆတ်ဆရာကိုကျေးဇူးတင်ကြောင်းနဲ့မိခင်ဖြစ်သူလဲဝမ်းသာနေတယ်ဆိုပြီးသူပိုင်နဲ့စေပိုင်ဖွံ့ဖြိုးမှု limited စေပိုင် Facebook လူမှုကွန်ရက်အကောင့်မှာမနေ့ညပိုင်းကရေးသားထားပါတယ်။သူနဲ့နှိစက်တဲ့အတန်းအဝန်းကလည်းဒါကိုအတည်ပြုပါတယ်။ဥမာဝိဟာတော်ဆန်းစုကြည်အပါဝင် NLD အစိုးရခေါင်းဆောင်နေအဂတိလိုက်စားခဲ့တယ်ဆိုပြီးအာဏာသိမ်းစစ်ကောင်စီကတရားစွဲခဲ့တဲ့အမှုတွေမှာတရားလိုပြတက်တဲ့အဖြစ်ထွက်ဆိုခဲ့ပါတယ်။စီးပွားရေးလုပ်ငန်းတွေအဆင်ပြေဖို့အတွက်ဒေါခင်ကြီး Foundation အလူငွေအဖြစ်အကြောင်းပြပြီး2019ခုနှစ်2020ပြည့်နှစ်အတွင်းဒေါအောင်ဆန်းစုကြည်ကိုစုစုပေါင်းအမေရိကန်ဒေါ်လာ5သိန်းခွဲပေးခဲ့တယ်ဆိုပြီးဆွတ်ဆွဲထားတဲ့အမှုမှာလည်းဥမာဝိကဒီငွေတွေကိုဒေါခင်ကြီး Foundation မှာအသုံးပြုဖို့လူခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပါတယ်။သူထွက်ဆိုပြီးနောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ကိုအဂတိလိုက်စားမှုမြောက်တယ်ဆိုပြီးစစ်ကောင်စီတရားရုံးကထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်။ဒါ့အပြင်ဥမာဝိဟာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်စေကူတာဖို့အတွက်အမေရိကန်ဒေါ်လာ3,000နဲ့ကြက်ငွေ3,650လက်ပေးခဲ့တယ်လို့စစ်ကောင်စီကဆွဆွဲခဲ့တဲ့အမှုမှာလည်းစစ်ကောင်စီဘက်ကတက်တည်လိုက်ပေးခဲ့ပါတယ်။အဲ့ဒီအမှုမှာလည်းသူပေးခဲ့တာမှန်ကန်ကြောင်းကင်ဆာဖြစ်တဲ့ဖခင်ရှိခဲ့တာမို့အခုလိုကင်ဆာသမားတွေကိုလူဒဏ်နာဖြစ်တယ်ဆိုပြီးတရားရုံးမှာထွက်ဆိုခဲ့ပါတယ်။ဥမာဝေဟာ2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ကဖမ်းဆီးခံခဲ့ရပြီးနှစ်နှစ်နဲ့6လကျော်ကြာမှပြန်လွတ်လာတာဖြစ်ပါတယ်။သူကိုဘယ်ပုံမှန်တွေနဲ့ဖမ်းခဲ့တယ်လဲဘလို့ပြစ်ဒဏ်နဲ့ဘယ်မှာချမှတ်ခဲ့တယ်လဲဆိုတာကိုစစ်ကောင်စီကထုတ်ဖော်ပြောဆိုတာမရှိသလိုသူနဲ့ပတ်သက်တဲ့စီးပွားရေးအတိုင်းအဝိုင်းမှာလည်းတေချာသိတာမရှိပါဘူးသူကိုယ်တိုင်ကလည်းထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးဒါနဲ့ပတ်သက်လို့ပြစ်ဒဏ်ချခဲ့တာရှိမရှိနဲ့သူလွတ်မြောက်လာတဲ့အခြေအနေကိုသိရှိရဖို့စစ်ကောင်စီကိုဆက်သွယ်ခဲ့ပေမဲ့ဖုံးပြန်လဲဖြေဆိုတာမရှိခဲ့ပါဘူးခင်ဗျာ